ဆွန်လန်းနစရဲ့နေကြရောက်တဲ့ကမ္ဘာဒုက္ခတဲ့နေ့အထိမ်းမှခန္ဓာတွေနိုင်ငံတကာမှာကျင်းပဖို့ပြင်နေတဲ့အချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆပ်ပဇာဒုက္ခတဲ့စခန်းကရိုဟင်ဂျာဒုက္ခတွေတွေကတော့ပြီးခဲ့တဲ့3လကမီးလောင်ပျက်စီးသွားတဲ့အိမ်တွေကိုမုံမကြခဲ့အမိပြင်ဆင်ဆောက်လုပ်နေကြရပါတယ်။အဲအားဆောင်ရဲ့ဖူလီရောင်းညမှာတဲ့အတန်မိုင်းမလာတဲ့ဘေးရှိဟော့စတယ ဒုက္ခသည်လေးရာလောက်မိသားစုတွေနဲ့ရဲ့အတန်ကြာတခွဲတစ်ပြားစီဖြစ်ခဲ့ကြရပါတယ်။ သူတို့လာခဲ့တဲ့နေရက်ကိုပြန်နိုင်ရေးနိုင်ငံတကာခေါင်းဆောင်တွေကကူညီပေးကြဖို့လဲစခန်းတွင်ဒုက္ခသည်တချို့ကပြောပါတယ်။သိမ်းနှက်ကြီးတဲ့ဒုက္ခသည်တွေကအများစုဟာရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နှိပ်စက်တပ်ဖြတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကို2019ခုနှစ်မှာထွက်ပြေးလာခဲ့ကြတာပါ။ ဒုက္ခသည်နေရပြန်ဖို့ရေးစီစဉ်တွေအကောင့်ထဲမပေါ်နိုင်သေးသလိုကောက်ဆက်ဘဇာဒုက္ခသည်စခန်းကဒုက္ခသည်တပေါင်းလောက်ကိုဘာစံချကျွန်းမှာဘင်္ဂလားဒေ့ရှ်အနာပိုင်တွေကပြောင်းရွှေ့နေရချထားပါတယ်။မိုးရာသီကာလဆိုရင်ရေလွှမ်းတတ်တဲ့ကျွန်းမှာဒုက္ခသည်တွေကိုနေရချတဲ့အတွက်ဘင်္ဂလားဒေ့ရှ်အပေါ်ဝေဖန်ကန့်ကွက်မှုတွေလည်းရှိနေကြပါတယ်ရှင်။